လိုက်တာရမြို့နယ်ထိန်ပင်သုတ္တနာကဧကသုံးရာရှိတဲ့အမှိုက်ပုံမိလောင်နေတာဒီကနေ့ဆိုရင်၄ရက်မြောက်ဖြစ်လာပါပြီ။မိစတက်ဖွဲ့ဝင်တွေစူးစမ်းနှိမ့်သက်နေပေမဲ့ဧရိယာကျယ်ပြန့်ပြီးအတွင်းထဲလှိုက်ပြီးတော့မိလောင်နေတဲ့အတွက်နှိမ့်သက်ရာမှာအခက်အခဲရှိကြောင်းတာဝန်ရှိသူတွေကပြောပါတယ်။မိခွန်ငွေတွေရှူရှိုက်မိလို့စေယုံတက်ကုသရာသူတွေရှိလာနေတာကြောင့်လေရုညဉာဏ်မှုပုံများလာရင်နေထိုင
ဧက၃၀၀ရှိရဲ့အမိုက်ပုံဟာဧကတရာလောင်ကျွမ်းနေပြီလို့မြန်မာနိုင်ငံမိသက်တပ်ဖွဲ့ကထုတ်ပြန်ထားပါတယ်။မိသက်တပ်ဖွဲ့ဝင်200နဲ့စူးစမ်းညှိနှိုင်းတတ်နေပြီးဧရိယာကျယ်ပြန့်တဲ့အတွက်အခက်အခဲတွေလည်းရှိနေပါတယ်။ရေရရှိဖို့အခက်အခဲတွေရှိတယ်လို့မိဟာအမိုက်ပုံတွင်းထဲကိုလိုက်လောင်နေတာဖြစ်တဲ့အတွက်စူးစမ်းညှိနှိုင်းတတ်နေရတယ်လို့ရန်ကုန်တိုင်းမိသက်တပ်ဖွဲ့ကဒုညွမှုအမြင့်ဆိုးကမိလောင်မှုအခြေအနေကိုခုလိုရှင်းပြပါတယ်။
ဥရဧရိယာကြီးကကျဲတယ်လေကျဲတဲ့အတွက်ကျွန်တော်တို့ကတော့ခံမလို့ပြောလို့မရအောင်ကျွန်တော်တို့ကတော့မင်းများငိမ့်အောင်တော့ကျွန်တော်တို့ဘက်ကတော့ငိမ့်တတ်နေတာပဲအတွင်းကိုလိုက်လောင်တဲ့ကောင်းလေးဒီအမိုက်ကိုဆိုတာအတွင်းကဆလောင်တာအပေါ်ကလောင်တာမှမဟုတ်တာတော့ကျွန်တော်ကအပေါ်ကတက်တယ်တက်ပြီးမှခင်ဗျာအောက်ကလိုက်လောင်တဲ့ကောင်းကြတော့ဟိုအပေါ်ကဖျားလိုက်အပေါ်က၆ဝါးရဲ့ကအောက်ကလိုက်တဲ့ကောင်ကအပေါ်ပြလောင်လိုက်အဲ့လိုတော့လောင်နေမှာပဲအဲကျွန်တော်တို့ကပိုက်တွေကိုအရှိကြီးဆွဲယူရတာပေါ့ကျွန်တော်ကရေရတာတော့နေနေပြီးတော့ခက်တာပေါ့ဗျာအဲရအောင်ပြီးတော့ကျွန်တော်ကအဝေးခတ်ဝေးဝေးပိုက်ဆွဲပြီးတော့ငင်းရတာကိုကားစုကားကိုရေတဲငင်းနေရအဲ့လိုလုပ်နေရအောင်အခုချိန်ဒီကျွန်တော်တို့ကထပ်ပြီးတော့ဟိုအနေမဖြစ်အောင်အခုချိန်ဒီကျွန်တော်ကငင်းနေဆုံးအကုန်လုံ
းမိလုံမှုကနေထွက်ပေါ်လာတဲ့မိကုံငွေတွေကြောင့်စေယုံမှာတက်ရကုတသူ16ဦးရှိပြီးရက်ကွက်အတွင်းမှာရေးပေါ်ကုတဖို့ဖွင့်ထားတဲ့နေရာတွေမှာလည်းကုတသူတွေအများပြားရှိပါတယ်လက်ရှိမှာတော့လေဒုညဉ့်ညံ့မှုတိုင်းတာရာတွေပြုလုပ်ဖို့ဆောင်ရွက်နေပြီးလေဒုညဉ့်ညံ့မှုများပြပါကမိကုံငွေခံစားသူတွေကိုမိကိုလွတ်ရာရွှေ့ပြောင်းပေးဖို့စီစဉ်ဆောင်ရွက်ထားတယ်လို့လှိုင်တာယာမြို့နယ်လွတ်တော်ကိုယ်စားလှယ်ဦးမြတ်မင်းသူကအခုလိုပြောပါတယ
်ဒီကုံကလေဒီအမိုက်ပုံကြီးကတမူးငွေနဲ့လောင်နေတရွေ့တော့ဒီကအခွေတွေထွက်နေပါဒီငွေတွေထွက်နေလို့ကျင်တော့ဒီငွေတွေကဒီပြက်နှက်နေတယ်ဆိုတော့ပြက်နှက်နေတယ်ကိုခံစားရမှာပဲဆရာရဲ့နော်ဒီလေဒုညဉ့်ညံ့မှုဘလောက်ရှိတယ်ဆိုတာကိုတော့ဒီစီရင်မှာလို့ပါတယ်ကျွန်တော်ဒီနေ့စီရင်မှာလို့ပါတယ်စီရင်မှာတော့တိုက်ကြမ်းမရဦးရဆေးရပြောပါတယ်ဒီလူညဉ့်ညံ့ဘလောက်ချေတော့တိုင်းတာဖို့နေပြောနေကိုဆက်တင်မှားထားတယ်လို့ပြောတယ်ဟိုကလည်းပို့တယ်လို့ပြောတယ်ဗောနော်ဒီဆက်တွေရောက်လာလို့ကျွန်တော်လေလူညဉ့်ဘလောက်ချေတော့တိုင်းတာမယ်တိုင်းတာပြီလို့ချင်းအဲ့ဒီမှာရှိနေပြည်သူတွေကိုလေလူညဉ့်ဘလောက်ရှိတယ်ရှိတဲ့ကြောင့်ဒီရပြည်သူတွေအကယ်၍လေလူညဉ့်ဘလောက်များတယ်ဆိုရင်တော့ကြောင်းရှိရမယ်ဆိုရင်တော့ကြောင်းရှိဖို့ရေဘော်ကလေးစကန်နေဆောင်ဝဲဖို့ဆိုပြီးတော့ဒါကျွန်တော်တို့ဒီနေ့ကျုပ်တင်ညှိနှိုင်းဆွေးနွေးဆားခဲ့ကြတယ်ဗောဆရာရဲ့ဒီလိုမျိုးလေလူညဉ့်ဘလောက်များလာပြီဆိုရင်တော့ဒီဘောကလေးစကန်နဲ့ဖုန်းနဲ့ဆက်သွားမှာပါနော
်မိဟာအမိုက်ပုံအတွင်းနဲ့လောင်ကျွမ်းနေတာကြောင့်မိငိမ့်မဲ့အချိန်ကိုမခံမနိုင်သေးပဲမိကုံငွေတွေဆက်လက်ထွက်ရှိနေမှာဖြစ်တဲ့အတွက်မြို့နယ်နေပြည်သူတွေမိကုံငွေအနေရကိုသတိပြုရမှာဖြစ်ပါတယ်မိကုံငွေခံစားသူတွေကိုနှကောင်းအုပ်ရေစိုးအဝတ်နဲ့ရေများများတောက်ဖို့အတွက်တပ်ဆိုင်ရာကအတန်ချဲ့ဆက်တွေနဲ့နှိုးဆော်မှုပြုလုပ်ပါတယ်အမိုက်ပုံနဲ့ကလျက်ရှိပြီးမိကုံငွေအများဆုံးခံစားနေရတဲ့လှိုင်တာယာမြို့နယ်20ရပ်ကွက်ကမတ်မော်စင်ကတော့ခုလိုပြောပါတယ
်မင်းကမှအမမိုက်နဲ့နှက် night on နဲ့အဲ့ဒါဒါပေမဲ့မထီရဘူးပေါ့နော်ကလေးတင်ငယ်တွေကြတော့ဒီရေစိုးအဝတ်ကိုဘယ်လိုလုပ်အောင်ဆိုင်မလဲပေါ့နော်ဟိုမတို့လူကြီးတွေကြတဲ့သိစမရှိဘူးလေကလေးတွေဆိုအမသားလေးဆိုလေးနေကြောနေအဲ့တော်တော်ဒုက္ခရောက်တာပေါ့ဟိုအသက်ရှူကြလာရေစိုးဝတ်ကလေးနဲ့အုပ်ဝေးဖို့ပေါ့မမရှိတဲ့လူတွေပေါ့အဲ့လိုမျိုးဩပါတယ်ရေများများတောက်ပေးဖို့အဲ့ဒါတော့ပါပဲ
လှိုင်သာယာမြို့ကနောက်တူဖြစ်တဲ့ကိုတင့်စော်ကအခုလိုပြောပါတယ
်ညာဆိုလို့ရှိရင်ကျွန်တော်တို့20ရက်ခွဲရုံးရှိမှဒီပရာဟိတအဖွဲ့တွေကဒီလူငါတင်ကားတွေနဲ့အောက်ဆီဂျင်ဘူးတွေကိုစတန်လိုက်ချထားပြီးတော့အသက်ရှူကျက်တဲ့တက်ကြီးရောတွေကိုကုပေးနေရတယ
်မိကုံငွေတွေကလှိုင်သာယာမြို့နယ်အပြင်မြောက်ကလာမြောက်တကုံအေးစိန်စတဲ့မြို့နယ်တွေထိပါရောက်ရှိနေပါတယ်ထိန်ပင်အမိုက်ပုံကို2001ခုနှစ်ကစတင်တည်ဆောက်ခဲ့ပြီးစတင်တည်ဆောက်ခဲ့တုန်းကဧက150ပဲရှိပြီးတော့နောက်ပိုင်းမှာထပ်တိုးချဲ့လိုက်တဲ့အတွက်ဧက300ကျယ်ဝန်းတဲ့အမိုက်ကန်ကြီးဖြစ်လာပါတယ်ခင်ဗျာ